မင်္ဂလာပါရှင်2018ခုနှစ်ဧပြီလ16ရက်တနင်္လာနေ့မဟာတကြံအတက်နေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေတိုက်ရိုက်နာဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပေါင်းနဲ့ပြည်စုံနဲ့နှစ်ကူးအခါသမယဖြစ်ကြပါစေရှင်။ကျမသင်္ကီထိုက်ပါ။ Syria နိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုသမ္မတ Donald Trump ကအမြန်ဆုံးပြန်လဲရုပ်သိမ်းလိုနေတယ်လို့အင်ဖြူရောကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမိသားစုတစ်ခုထာနေပြန်လာတဲ့ဆိုတော့မြန်မာအစိုးရရဲ့ထုတ်ပြန်ချက်အပေါ်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။အခုညနေခင်းဆက်လက်နားဆင်ရမယ့်သတင်းလွှာတွေမှာတော့ဆီးရီးယားနိုင်ငံကိုအမေရိကန်နဲ့မဟာမိတ်တပ်တွေဝင်ရောက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဆီးရီးယားသမ္မတကသူ့နိုင်ငံကိုကျူးကျော်ရန်စားတဲ့လုပ်ရအဖြစ်သုံးနှုန်းပါတယ်။တကြံတက်နေ့မှာစဉ်စားမတင်တဲ့အတွက်ဆိုပြီးတန်ချက်အဖွဲ၃ဘက်ကိုဖျော်ဖြေတင်ဆက်ခွင့်ပိတ်ပင်ခဲ့ပါတယ်။ပိတ်ပင်ခံထားရတဲ့တကြံတန်ချက်အဖွဲ၃ဘက်ရဲ့သူဝနာကွေမှာစူပေါင်းတကြံတန်ချက်တိုက်နေတဲ့အတန်တွေဖြစ်ပါတယ်။မကြခင်နားဆင်ရမှာပါရှင်။အဲဒီနောက်တကြံကာလတလျှောက်စကိုင်းတိုင်းချင်းတွင်းမြစ်ပေးတကြံမှာတော့ယင်းနှစ်သေဆုံးသူတွေရှိခဲ့တာနဲ့မတော်တဆယင်တိုက်မှုတွေအကြောင်းကိုလည်းပြောပြပေးမှာပါ။အစည်းအဝေးနောက်ပိုင်းမှာတော့တကြံတေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့ကိုညာဝင်းအောင်တို့ကပြောပြပါမယ်ရှင်။
ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးသမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ထားစေဖြစ်တယ်လို့အင်ဗျူရောကပြောဆိုလိုက်ပါတယ်။ဆီးရီးယားမှာအမေရိကန်တပ်တွေဆက်လက်ချားထားဖို့သမ္မတထရန့်ကိုစီယုံပြောဆိုထားတယ်ဆိုပြီးပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကပြောဆိုလိုက်ပြီးအမေရိကန်သမ္မတအင်ဗျူရောကအခုလိုထုတ်ပြန်တာဖြစ်ပါတယ်။ဆီးရီးယားဆိုင်ရာအမေရိကန်မစ်ရှင်မှာအပြောင်းလဲမရှိတဲ့အကြောင်းအမေရိကန်တပ်တွေအများဆုံးပြန်လည်ရုပ်သိမ်းလိုကြောင်းသမ္မတအနေနဲ့ရှင်းရှင်းလင်းလင်းရှိထားပြီးဖြစ်တဲ့အကြောင်းအင်ဖြူရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကမနေ့တနင်္ဂနွေနေ့နှောင်းပိုင်းကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်တို့အနေနဲ့အစ္စလာမ်ရဲ့အစွန်းရောက် IS စစ်သွေးကြွအဖွဲ့ကိုလုံးဝချေမှုန်းပြီးပြန်လည်ဥမော့မလာရေးကြိုတင်ကာကွယ်ဖို့ဆောင်ရွက်လိုတာဖြစ်တယ်လို့လည်းသူမကထပ်လောင်းပြောပါတယ်။မနေ့တနင်္ဂနွေနေ့အစောပိုင်းမှာပြင်သစ်သမ္မတမက်ခရွန်ကဆီးရီးယားကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းမယ်ဆိုတာကိုလွန်ခဲ့တဲ့10ရက်တုန်းကသမ္မတထရန့်ကပြောဆိုခဲ့တဲ့အကြောင်းဆီးရီးယားမှာအမေရိကန်တပ်တွေရေရှည်ဆက်ပြီးချထားဖို့လိုအပ်တယ်ဆိုတာကိုသမ္မတထရန့်ကိုစီယုံပြောဆိုထားကြောင်းပြင်သစ်နိုင်ငံ BFM ရုပ်သံကိုပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။ဆီးရီးယားနိုင်ငံမြို့တော်နီးမှာပြီးခဲ့တဲ့သတင်းပတ်တုန်းကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်စုံစမ်းစစ်ဆေးနေတဲ့အချက်လက်ရှာဖွေရေးအဖွဲ့ရဲ့လုပ်ငန်းတွေကိုကြဝင်နှောက်ရှက်မှာမဟုတ်ဘူးလို့ရုရှားကဒီကနေ့မှပြောဆိုလိုက်ပါတယ်ဒူမာမြို့မှာဘာတွေဖြစ်ခဲ့တယ်လဲဆိုတာစုံစမ်းဖို့ဓာတုလက်နဲ့တားမြစ်ရေးဆိုင်ရာအဖွဲ့ကဆီးရီးယားနိုင်ငံကိုအဖွဲ့တစ်ခုဆေးလွှတ်ပြီးဒီဟိတ်မြို့မှာဒီကနေ့အခြေအနေတွေနဲ့ပတ်သက်ပြီးအရေးပေါ်ဆွေးနွေးကြတာပါဗီတိန်ပြင်သစ်အမေရိကန်ပြည်ထောင်စုတို့ကတော့ဒူမာမြို့မှာဓာတုလက်နဲ့သုံးဆွဲမှုအတွက်ဒီဆီးရီးယားသမ္မတဘာရှာအာဆက်ရဲ့တပ်ဖွဲ့တွေမှာတာဝန်ရှိတယ်လို့ပြောဆိုထားပေမဲ့ဆီးရီးယားနဲ့ရုရှားတို့ကတော့ဒါကိုညှင်းဆို့ထားပါတယ်။အနောက်မဟာမိတ်သုံးနိုင်ငံတို့ကပြီးခဲ့တဲ့စနေနေ့မှာဆီးရီးယားနိုင်ငံရဲ့ဓာတုဆက်ယုံတွေပေါ်လေကြောင်းကနေပူးပေါင်းတိုက်ခိုက်ခဲ့တာပါ။ဆီးရီးယားနိုင်ငံမှာဓာတုလက်နက်အသုံးပြုမှုပေါ်ဥရောပသမဂ္ဂကကန့်ကွက်ရှုတ်ချကြောင်းထပ်လောင်းပြောဆိုပြီးနိုင်ငံတကာဓာတုလက်နက်စုံစမ်းသူတွေရဲ့ဆောင်ရွက်ချက်ပေါ်ထောက်ခံကြောင်းလည်းပြောဆိုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကျင့်ဝတ်ပိုင်အရသမ္မတဖြစ်တဲ့သူမဟုတ်သလိုတရားစီရင်ရေးကိုဟန်တာနှောက်ယှက်ခဲ့တဲ့အထောက်အထားတချို့လည်းရှိတဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားလိုက်ပါတယ်။ Mr. Comey ရေးသားပြီးဒီသတင်းပတ်ထက်ထုတ်ရဖို့ရှိတဲ့ A Higher Loyalty, Truth, Lines and Leadership ဆိုတဲ့စာအုပ်မဖြန့်ချီခင်တနင်္ဂနွေနေ့ညကထုတ်လွှင့်တဲ့ ABC ရုပ်သံသတင်းဌာနနဲ့မေးမြန်းခန်းမှာမစ္စတာကိုမီကအခုလိုပြောဆိုသွားတာပါ။အဲ့ဒီစာအုပ်ထဲမှာ2016သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်တဲ့ကိစ္စအပေါ်စစ်ဆေးရတဲ့သူရဲ့အခန်းကဏ္ဍဒီမိုကရက်သမ္မတလောက်ဟီလာရီကလင်တန်ကကိုပိုင်အီးမေးလ်စာပါတုံးတဲ့ကိစ္စတွေနဲ့သူအလုပ်ဖြုတ်မခံရခင်သမ္မတထရန့်နဲ့ကိုမီတို့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေပါဝင်မှာဖြစ်ပါတယ်။တချိန်ကသမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကိုမစစ်ဆေးဘဲလွှတ်ပေးလိုက်ဖို့သမ္မတကသူ့ကိုပြောဆိုခဲ့တာဟာတရားရေးကိစ္စမှာဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာထင်ရှားတဲ့အကြောင်း FBI အကြီးအကဲဟောင်းကပြောပါတယ်။ မိုက်ကယ်ဖလင်ဟာအမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ကြီးနဲ့ဆက်သွယ်ခဲ့တာနဲ့ပတ်သက်ပြီး FBI ကိုလိန်ညာထွက်ဆိုခဲ့ကြောင်းဝန်ခံခဲ့သူဖြစ်ပါတယ်။သမ္မတထရန့်ကတော့မိုက်ကယ်ဖလင်ကိုဆက်လက်မစစ်ဆေးဖို့သူတမ်းမြစ်ခဲ့တာမဟုတ်တဲ့အကြောင်းညင်ပါတယ်။ James Comey ဟာလွှတ်တော်ကြားနာပွဲမှာလိန်လေထွက်ဆိုခဲ့တယ်လို့ကန့်သက်ထားတဲ့သတင်းတွေကိုထုတ်ပြန်တဲ့အတွက်သူ့ကိုထောင်ချလို့ရတယ်လို့လဲသမ္မတထရန့်ကသူ့ရဲ့ Twitter မှာမနေ့တနင်္ဂနွေနေ့ကရေးသားခဲ့ပါတယ်ရှင်။
မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂတပ်စခန်းတစ်ခုကိုအစွန်းရောက်ဝါဒီတွေတိုက်ခိုက်ခဲ့တဲ့ပေါ်ကုလသမဂ္ဂလူညိုရင်းကောင်စီကအပြင်းထန်ဆုံးအသုံးနှုတ်တွေနဲ့ရှုတ်ချပြောဆိုလိုက်ပါတယ်တင်ဘုကတုကစခန်းတိုက်ခိုက်ခံရမှုအတွင်းကုလညီညွတ်ရေးတပ်ဖွဲ့ဝင်2ဦးသေဆုံးပြီးပြင်သစ်စစ်သား9ဦးအပါအဝင်အတော်များများဒဏ်ရာရခဲ့ပါတယ်ဒဏ်ပြန်တိုက်ခိုက်မှုအတွက်တိုက်ခိုက်လာသူ15ဦးသေဆုံးတယ်လို့ AP သတင်းကဖော်ပြပါတယ်တိုက်ခိုက်သူတချို့ကတော့ MINUSMAS လို့ခေါ်တဲ့ကုလသမဂ္ဂမစ်ရှင်အဖွဲ့ကညီညွတ်ရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေကိုအသွင်ယူပြီးစခန်းတွင်းကိုဝင်ရောက်လာတာဖြစ်တယ်လို့လှည့်ပြားအငိုက်ဖမ်းပြီးတိုက်ခိုက်သွားတာလို့ပြင်သစ်စစ်တပ်ကပြောပါတယ်အခိုင်အမာပိုင်းဖြတ်ချက်နဲ့ဆက်လက်ရပ်တည်တွန်းလှန်နေတဲ့ကုလသမဂ္ဂနဲ့မိဖက်တွေကိုရင်ဆိုင်တာမှာအကြမ်းဖက်ဝါဒီအဖွဲ့တွေရဲ့တရေဘောကြောင့်မှုကိုအခုလိုတိုက်ခိုက်မှုကပြသလိုက်တာဖြစ်တယ်လို့အဲ MINUSMA ကုလသမဂ္ဂရဲ့မစ်ရှင်အကြီးအကဲအန်နာဒစ်ကကြေညာချက်မှာပြောဆိုပါတယ်ညဉ့်ညံရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုဟာနိုင်ငံကဥပဒေတွေအရရာဇဝတ်မှုမျောင်းနိုင်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကသတိပေးထားပါတယ
် VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683လိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာမိသားစုတစ်ခုထာနေပြန်လဲဝင်ရောက်လာကြောင်းမြန်မာအစိုးရရဲ့ထုတ်ပြန်ချက်အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကပယ်ချလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကယ်ဆယ်ရေးနဲ့ဌာနေပြန်ရေးဆိုင်ရာမဟာမင်းကြီးအဘူခါလန်ကအဲ့ဒီဌာနေပြန်သွားတယ်ဆိုတဲ့မိသားစုဟာဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့ဘူးသူမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။ဒါကဌာနေပြန်တာမဟုတ်ပါဘူး၊ဝါရဖြန့်နာတာဖြစ်တယ်လို့အဘူခါလန်က Reuters သတင်းအေဂျင်စီကိုမနေ့တနင်္ဂနွေနေ့မှာပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကတော့မြန်မာနိုင်ငံရဲ့ကြီးညာချက်ကဟာတတက်တက်သားဖြစ်တယ်လို့ပြောဆိုပါတယ်။ဌာနေပြန်လာမဲ့ရိုဟင်ဂျာတွေအတွက်လုံခြုံရေးစိုးရိမ်ချက်ကိုမဖြေရှင်းရသေးတာကြောင့်အခုဆောင်ရွက်ချက်ကလူတွေအယုံဆိုင်လာအောင်ဖတ်တီးဆောင်ရွက်ချက်သားဖြစ်တယ်လို့လည်းအခွင့်အရေးလှုပ်ရှားသူတွေကဝေဖန်ကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဖြစ်ပြီးရေရှည်ခန့်မဲ့ဌာနေပြန်ရေးအတွက်အခြေအနေမျိုးမရှိသေးဘူးလို့လည်းဒုက္ခသည်များဆိုင်ရာကုလအဖွဲ့ကပြီးခဲ့တဲ့တောက်ကြနေ့တုန်းကပြောဆိုတာပါမြန်မာအစိုးရရဲ့ထုတ်ပြန်ချက်မှာတော့မောင်တော်အကြမ်းဖက်မှုကြောင့်နေရက်ဆွန့်ထွက်ပြေးရတဲ့မိသားစုဝင်5ဦးပြန်လည်ဝင်ရောက်လာတာဖြစ်တယ်လို့ဖော်ပြပါတယ်ဒါပေမဲ့လည်းဒီလူတွေကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြသူတွေလားဒေသတွင်းမှာပဲထွက်ပြေးတင်းရှောင်နေသူလားဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူးရှင
်မြန်မာနိုင်ငံတွင်ခရစ်ယာန်သာသနာပြုလုပ်ငန်းလှူဆောင်ခဲ့တဲ့အမေရိကန်နိုင်ငံမှာနေထိုင်သူတရုတ်နိုင်ငံသားဂျွန်ကာဂိုဟာမကြခင်ကတရုတ်နိုင်ငံတွင်မှဖမ်းခံရပြီးထောင်ဒဏ်9နှစ်ထိကြာခံရမယ့်အရေးမှာသူ့ကိုထောင်ဒဏ်လျှော့ပေါ့ပေးဖို့တရုတ်အစိုးရထံအယူခံဝင်လာပါတယ်။တင်းယုတ်ဆရာဂျွန်လိုလူသိများတဲ့ကာဂိုဟာအမေရိကန်ပြည်ထောင်စုမှာ1990ပြည့်နှစ်တည်းကနေထိုင်လာတာဖြစ်ပြီးအမြဲတမ်းနေထိုင်ခွင့် Green Card ရထားသူဖြစ်ပေမဲ့တရုတ်နိုင်ငံတွင်သာသနာပြုလုပ်ငန်းတွေလုပ်ဆောင်ဖို့မူရင်းတရုတ်နိုင်ငံရဲ့နိုင်ငံသားအဖြစ်ဆက်လက်ခံယူထားသူဖြစ်ပါတယ်။တရုတ်နိုင်ငံတွင်ခရစ်ယာန်ဖျားကြောင်းတွေတရားမဝင်ဖွင့်ထားတဲ့ကျမ်းစာတင်ကြောင်းတွေမှာဆယ်စုနှစ်နဲ့ချီလောက်ကင်လာခဲ့တာကြောင့်လည်းအခုလိုအခြေအနေနဲ့ရင်ဆိုင်ရတာပါမြန်မာနိုင်ငံတွင်ခရစ်ယာန်ဘာသာဝင်တိုင်းသားကလေးငယ်တွေအတွက်အခမဲ့ပညာသင်ကြားပေးမဲ့တရုတ်ဆရာ50ကျော်စုဆောင်းထားပြီးကာဟူကမြန်မာနိုင်ငံတွေကိုတရားမဝင်ခေါ်သွားဖို့ကြိုးစားခဲ့တယ်ဆိုပြီးသူ့ကိုဖမ်းလိုက်တာပါတရုတ်နိုင်ငံတွင်ခရစ်ယာန်ဘာသာကူးကွယ်မှုတိုးပွားလာမှုဟာအချို့ချာအာဏာတည်တံ့ရေးအတွက်စိုးရိမ်ရတဲ့အတွက်ကာဟူကိုနမူနာအဖြစ်ဖမ်းဆီးအပြစ်ပေးမဲ့သဘောလို့သုံးသပ်ကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းကာဟူရဲ့အခြေအနေကိုစိုးရိမ်ကြောင်းနဲ့ကာဟူကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်
။တောင်ကိုရီးယားသမ္မတဟောင်းကထောင်ဒဏ်24နှစ်ပြစ်ဒဏ်ချမှတ်ခံထားရတာကိုအယူခံမဝင်ဖို့ဆုံးဖြတ်လိုက်ပါတယ်။သမ္မတဟောင်းပတ်ကွန်ဟေကပြီးခဲ့တဲ့တောက်ချာနေ့က ညီမဖြစ်သူတင်ခဲ့တဲ့ယူကန်ကိုပယ်ဖျက်လိုက်တဲ့သဘောတက်ရောက်တဲ့ဆွန့်လွတ်ကြောင်းရှောက်ထားခဲ့တယ်လို့ယုံဟပ်သတင်းအေဂျင်စီကဒီကနေ့ဖော်ပြပါတယ်
။အမေရိကန်သမ္မတဟောင်းဂရောဘာဘရာဘုရှ်ရဲ့ကျမ်းမာရေးအခြေအနေဟာပိုမိုဆိုးရွားလာနေပြီးလက်ရှိမှာဆက်လက်ဆေးကုသမဲ့အစားအိမ်မှာတက်တောင့်တက်တာအနားယူဖို့ဆုံးဖြတ်လိုက်ကြပါတယ်။
တင်းလာနဲ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမသိကြီးထိုင်တဲ့ကိုညာဝေအောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမှာတော့အရင်ဆုံးနိုင်ငံတကာသတင်းတစ်ပုဒ်နဲ့စပါမယ်ရှင်။စီးရီးယားကိုမဟာမိတ်တပ်တွေ၄ချောင်းကနေဒုံးလက်နက်နဲ့တိုက်ခိုက်မှုဟာစီးရီးယားသမ္မတဘက်ရှာအယ်အာဆတ်ရဲ့တရားမဝင်ဓာတုလက်နက်စက်ရုံတွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။သမ္မတအဆတ်ကတော့ဒီလှုပ်ရက်ဟာသူ့နိုင်ငံကိုကျူးကျော်ရန်စတဲ့လှုပ်ရက်လို့ခေါ်ဝေါ်သုံးနှုန်းပါတယ်။စီးရီးယားမြို့တော်ဒမတ်စကတ်အနာကတပုံတွေထိမ့်ချုပ်ရာဒေသကိုမကြသေးခင်ကတိုက်ခိုက်မှုအတွင်းအစိုးရတပ်ဖွဲ့ဘက်ကတားမြစ်ထားတဲ့ဓာတုပစ္စည်းတွေသုံးစွဲတိုက်ခိုက်ခဲ့တယ်ဆိုတာကိုညှင်းလို့မရတဲ့အထောက်အထားတွေရှိတယ်လို့အမေရိကန်နဲ့ပြင်သစ်တို့ဘက်ကတော့ပြောပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ရေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညကပြောပြပါပါရှင်
။အမေရိကန်ဥဆောင်တဲ့မဟာမိတ်တွေဟာဆီးရီးယားနိုင်ငံကိုပြီးခဲ့တဲ့တောက်ကြနေကလေကြောင်းကနေပြီးတော့ဒုံးလက်နက်တွေနဲ့တိုက်ခတ်ခဲ့တာဖြစ်ပြီးတော့အရက်ဖက်နေရာတွေရုရှားစစ်ဖက်ဌာနတွေကိုရှောင်ပြီးဆီးရီးယားရဲ့ဓာတုသုတေသနဌာနတူလောင်ယုံနဲ့စစ်ခြေစပ်စခန်းတွေကိုပိတ်မှတ်ထားတိုက်ခတ်ခဲ့တာပါ။ဒီတိုက်ခိုက်မှုကြောင့်မလို့ဆီးရီးယားအနေနဲ့ဓာတုလက်နက်ထုတ်လုပ်နိုင်ဖို့အတွက်ချိန်ရသွားလိမ့်မယ်လို့အမေရိကန်ပြင်သစ်နဲ့ဗြိတိန်တို့ကပြောပါရတယ်။တိုက်ခိုက်ပြီးမကြခင်မှာပဲစစ်စင်ရေးအောင်မြင်တယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်က Twitter ကနေပြီးတော့ရေးလိုက်ပြီးမြဲတကြိမ်တည်းလုပ်တဲ့ဒီစစ်စင်ရေးကြောင့်တော့ဘာမှပြောင်းလဲသွားစရာမရှိဘူးလို့လည်းဝေဖန်မှုတွေထွက်ခဲ့ပါတယ်။အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူ Heather Norrin ကတော့ဒီတိုက်ခိုက်မှုရဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
။ We have a responsibility as a world to attack and stop what Syria is doing.
ကဘာကြီးအနေနဲ့ဆီးရီးယားလုပ်နေတာတွေကိုဟန့်တားအရေးယူဖို့တာဝန်ရှိပါတယ်။ဒါကြောင့်လည်းအမေရိကန်နဲ့မဟာမိတ်တွေဟာပြစ်မှတ်နေရာ၃ခုကိုတိုက်ခိုက်ခဲ့ကြတာပါ။ဒီနေရာ၃ခုဟာဓာတ်လက်နက်တွေကိုစမ်းသပ်ထုတ်လုပ်တုံ့လောင်ထားတဲ့အဓိကနေရာတွေလို့ကျွန်မတို့သိထားပါတယ်
။သမ္မတအင်ပီရိုပြန်ကြားရေးတာဝန်ရှိသူ Sarah Huckabee Sanders ကတော့အမေရိကန်နဲ့မဟာမိတ်တွေဟာရည်ရွယ်ချက်ကိုအတိအကျအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့ဆိုပါတယ
်။ They went out to destroy critical chemical weapons infrastructure in Syria.
Syria နိုင်ငံကဓာတ်လက်နက်တွေနဲ့ဆိုင်တဲ့အဓိကကျတဲ့အဆောက်အအုံတွေကိုဖျက်ဆီးပစ်ဖို့ပါပဲ။ဒါကိုအတိအကျလုပ်နိုင်ခဲ့ပါတယ်။လက်ခံလို့မရတော့တဲ့အတိုင်းအတာရောက်လာပြီဆိုရင်ဒီသမ္မတကအရေးယူသွားမယ်ဆိုတာကို Syria, Russia နဲ့ Iran တို့ကိုပြင်းထန်တဲ့သတိပေးလိုက်တဲ့အချက်ပါပဲ။
စီးရီးယားနဲ့ပတ်သက်ပြီးတော့အမေရိကန်ဘလို့အခန်းကဏ္ဍရှိမလဲဆိုတဲ့ရှင်းလင်းတဲ့မူဝါဒမရှိဘူးဆိုတဲ့ဝေဖန်ချက်အပေါ်မှာလည်းအင်ပီရိုပြောခွင့်ရသူကညင်းပယ်လိုက်ပါတယ
်
သူ့အနေနဲ့ ISIS ကိုအနိုင်တိုက်လိုပါတယ်ဒီပြင်းပြတဲ့စိတ်ကိုသူ့အနေနဲ့ပြောပြောနေတာပါဒါဟာလည်းပြင်းမြောက်မှုနေပါပြီ
ဒီဒေသအတွင်းအီရန်နိုင်ငံရဲ့ဩဇာသိရောက်မှုကိုကန့်သက်ထိန်းချုပ်နိုင်ဖို့နဲ့ဓာတ်လက်နက်ပြန်ပွားမှုကိုတားဆီးဖို့သမ္မတထရမ့်ကလူလာတဲ့အကြောင်းအင်ပီရိုပြောခွင့်ရသူကပြောပါတယ်အခုလဆော်ပိုင်းတို့ကဒမတ်စကတ်မြို့အပြင်ဘက်နာတပုံတွေထိန်းချုပ်ရနေရကိုစီးရီးယားစစ်ရတက်ကတိုက်ခတ်ရမှာအစိတ်ရှိတဲ့ဓာတ်ငွေသုံးဆွဲတဲ့ဆူရဲဆွဆွဲချက်တွေကိုစီးရီးယားရောသူ့ရဲ့မဟာမိတ်ရုရှားကပါညင်းထားပါတယ်အခုလိုမျိုးမဟာမိတ်တပ်တွေလေကြောင်းတိုက်ခိုက်မှုဟာကျူးကျော်ရန်စတဲ့လူရဖြစ်တယ်လို့လဲစီးရီးယားသမ္မတဘာရှားအယ်အာဆတ်ကရုရှားကိုယ်စားလှယ်နဲ့တင်းဦးနေနေတွေ့ဆုံချိန်မှာပြောဆိုသွားပါတယ်အရက်ကဘာကနိုင်ငံချုပ်ကလည်းအလားတူလို့တုံ့ပြန်ပါတယ်ဥရောပမှာရှိတဲ့တက်ခံပါတီတွေကလည်းဒီတက်ခိုက်မှုရဲ့တည်ဝင်ဖြစ်မှုအပေါ်မှာမေးခွန်းပြန်ထုတ်ကြပါတယ
်။ I remain very circumspect on the fact that France is in
ဘရန်ဒမကခွင့်ပြုချက်ဇုံတရားမှာပါပဲပြင်သစ်ကအခုလိုဝင်ပါနေတဲ့ကိစ္စမှာအင်မတန်စိုးရိမ်မကင်ဖြစ်ရပါတယ်။အခုကိစ္စဟာပြင်သစ်လူထုအသံနောက်ပြီးနိုင်ငံကမှဘယ်လောက်ကိုစားပြုတယ်လဲဆိုတာနောက်ဆက်တွဲစဉ်းစားစရာရှိပါတယ်
။ပြင်သစ်ပါလီမန်မှာရှိတဲ့ Liberal Republican Party က Christian Jacob ပြောဆိုသွားတာပါ။ဆီးရီးယားမှာအီရန်နဲ့ IS2 ရဲ့ချင်းချောက်မှုရှိနေသူတွေဓာတ်လက်နက်တွေရှိနေသူတွေတော့ဆီးရီးယားနိုင်ငံမှာအမေရိကန်တပ်တွေရှိနေအောင်မှာဖြစ်တယ်လို့အမေရိကန်စိုးရကပြောထားပါတယ်။ဒါပေမဲ့လို့ဆီးရီးယားသမ္မတအာဆတ်ကိုယာယီကနေဖယ်ရှားဖို့ဆိုတာဟာအမေရိကန်တို့ရဲ့ရည်ရွယ်ချက်မဟုတ်ဘူးဆိုတာကိုတော့အမေရိကန်တာဝန်ရှိသူတွေကရှင်းရှင်းလင်းလင်းပြောဆိုထားပါတယ်ခင်ဗျာ
။ကိုသားညုံပြောပြသွားတာပါရှင်။အခုတော့မြန်မာပြည်ဘက်ကသတင်းလွှာတွေကိုတင်ဆက်ပေးမှာဖြစ်လို့မဟာတကြံအတက်နေရဲ့ညနေခင်းနောက်ဆုံးသိထားရတဲ့တကြံပွဲတော်အခြေအနေတွေကိုနှာစင်ကြရမှာပါ။ ဒီကနေ့ဧပြီလ16ရက်မြမယိုရာမဟာအတာရေးသပင်ပွဲနောက်ဆုံးနေ့တကြံအတက်နေ့မှာတကြံတန်ကြပ်အဖွဲ၃ဘွဲကိုစဉ်စားမတင်ထားတဲ့အတွက်ဆိုပြီးတကြံမန်းတပ်တွေမှာမြို့နယ်ထွေထွေအုပ်ချုပ်ရေးမှုတွေကလိုက်လံပိတ်ပင်နေတယ်လို့အပိတ်ပင်ခံလိုက်ရတဲ့အိုးဝေအတန်းတန်ကြပ်အဖွဲကပြောပါတယ်။အိုးဝေအတန်းဒေါင်းတို့မျိုးဆက်နဲ့တို့အတန်းဆိုတဲ့ကျောင်းသားတမကကကျောင်းသားလူငယ်တွေနဲ့အလုတ်သမားတမကအဖွဲကဦးစီးတဲ့တန်ကြပ်အဖွဲ၃ဘွဲကိုပိတ်ပင်လိုက်တာဖြစ်ပါတယ်။တာတကြံပွဲကိုပျော်ရွှင်စွာရေးပက်ကစားကြသလိုရင်းအကနဲ့တန်ကြပ်အဖွဲတွေရဲ့လှဲ့လေဖြိုပြမှုတွေဆိုတာဟာလည်းတကြံရိုးရာအစဉ်လာတစ်ခုဖြစ်တဲ့အကြောင်းအသေးစိတ်ကိုမတ်စုမောင်ကပြောပြမှာပါရှင်
တကြံအတက်နေ့မှာလိုင်းလံဖြောပြဖို့စီစဉ်ထားတဲ့မန်နက်တွေမှာတန်ကြပ်ထိုးခွင့်စင်စာခွင့်ပြုချက်ရမထားတဲ့တန်ကြပ်အဖွဲ့တွေကိုအဓိကပိတ်ပင်တာဆိုပြီးတော့မြို့နယ်အထွေထွေအုပ်ချုပ်ရေးမှုတွေကအကြောင်းပြချက်နဲ့လိုက်ပိတ်ခံရတဲ့တန်ကြပ်အဖွဲ့တွေကတော့အိုးအေပညာရေးနဲ့လူငယ်ရေးရာကစီစဉ်တင်ဆက်တဲ့ကျောင်းသားလူငယ်တွေရဲ့အိုးဝေအတန်းတန်ကြပ်အဖွဲ့ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂအဖွဲ့ချုပ်ရဲ့ဒုအတန်းတန်ကြပ်အဖွဲ့နဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေတင်ဆက်တဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဖြစ်ပါတယ်အခုလိုမျိုးမန်နက်တွေမှာတန်ကြပ်ထိုးခွင့်ပိတ်ပင်ခံလိုက်ရပေမဲ့လို့ဒီကနေ့တကြံအတက်နေညနေခင်းမှာတော့အပိတ်ခံရတဲ့တန်ကြပ်အသင်းတွေဖြစ်တဲ့ဒေါင်းတို့မျိုးဆက်အိုးဝေတန်တို့အတန်တန်ကြပ်၃ဘွဲ့ပေါင်းပြီးတော့ရန်ကုန်မြို့သူဝနအားကစားခွင့်ရှိမှာဖျော်ဖြေတင်ဆက်ခဲ့ကြပါတယ်အခုလိုမျိုးစုပေါင်းပြီးတော့တန်ကြပ်ဖြောပြေးနေကြချိန်မှာပဲအိုးဝေအတန်တန်ကြပ်အဖွဲ့ရဲ့ခေါင်းဆောင်ကိုမင်းသွေးတစ်ကိုဒီလိုမျိုးတန်ကြပ်အဖွဲ့တွေကိုတကြံမန်းနဲ့တင်မှာဖြောပြေးခွင့်မရအောင်ဘသူတွေကပိတ်ပါတယ်လဲ။ဘာကြောင့်ပိတ်ခံရပါတယ်လဲလို့ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
။အော်ကြည်ရင်းရလာပိတ်ပင်တာပါ။ဆိုးနဲ့ဂျဲတွေနဲ့လာပိတ်ပင်တာပေါ့။ဟိုကျွန်တော်တို့တန်ကြပ်အဖွဲ့ပထမသူတို့အကြောင်းကြားချက်ကတော့စင်စာမတင်တာလို့ပြောပါတယ်။ဒါပေမဲ့စင်စာမတင်တဲ့တန်ကြပ်အဖွဲ့အများကြီးရှိတဲ့အထက်မှာပါဒီတောင်းတဲ့မျိုးကကျွန်တော်တို့အိုးဝေတန်းရဲ့နောက်ဒုအတန်းရဲ့အဲ့ဒါဒီသုံးဘက်ကိုပဲလာပိတ်တာပါကျွန်တော်တို့ကတော့ဒီတန်ခဲစိတ်သာဆိုတာကဒုရုံကျင်းမှုရရောကလွတ်လွတ်လပ်ပုံနေအစိုးရဟိုဆုတ်တူတွေကဝေဖန်တာဖြစ်နေနောက်ပြီးတော့ဒီမိုကရေစီနိုင်ငံကိုကျောင်းနေကြတဲ့အချိန်မှာကျွန်တော်တို့ဒီလိုမျိုးဟိုဒီမိုကရေစီအခြေခံသဘောထားကိုသိတတ်စေတဲ့ဟိုဖီရနိုအစ်ကိုကြီးကစီရဲ့ဥပဒေတွေတွေနေပုံပြန်ပြီးတော့လောက်တာမျိုးကျွန်တော်တို့သဘောမကျအောင်ဒါဒီမိုကရေစီစနစ်မှာအခြေခံတန်ဖိုးတွေရုပ်ရော့နေတယ်သူတို့ရဲ့မှတ်ကြောက်တန်ဖိုးတွေရုပ်ရော့နေတယ်လို့မြင်လဲတော့စစ်စင်ကထုတ်တဲ့စီကန်းချက်တွေမှာဖော်ထားတဲ့ဒီလိုရေးပါလာရေးဒီလိုဖြစ်စေဖို့အတွက်တော့ဒါရိုက်စီလုံးညီရေးပြုပွဲဖို့အတွက်တော့လူပုဂ္ဂိုလ်တရားတူတယောက်ကိုဥတီချက်ထားပြီးပုဂ္ဂိုလ်ကြီးကတိုက်ခိုက်တဲ့စိတ်ဆာသကလုံးတို့ဘာတစ်ခုမှမပါပါဘူးဒါကြောင့်ကျွန်တော်တို့သိပြမလို့ကျွန်တော်တို့ဒါနားလည်ပြီးသားဖြစ်တဲ့တော့မသိဘူးကျွန်တော်တို့တိုင်ရဲ့ဒီမှာတိုင်းပြည်မှာခံစားနေရတဲ့အမှန်တရားတွေကိုပဲကျွန်တော်တို့ကရေးထားတာဖြစ်တယ်ဒီအမှန်တရားတွေကိုနားမထောင်နိုင်ဘူးဆိုရင်တော့မှားနေလို့ပဲဖြစ်ပါလိမ့်မယ်
ဒီဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာပေါ့နော်ဒီလိုမျိုးဟိုတန်ချက်တွေကိုပိတ်ပင်တဲ့အနေအထားပေါ်မှာသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဗာမျှသတင်းစကားပါကျင်တာရှိပါလား
ကျွန်တော်တို့အနေနဲ့စစ်တပ်နဲ့ဆွေးပြီးတော့ energy အစိုးရကိုစိတ်ခါကြတာမျိုးကျွန်တော်တို့မဖြစ်စေချင်ပါဘူးဒါကျွန်တော်တို့ဒီနေ့အမှန်တရားပဲတခြားလုံးတူတူလက်တွဲပြီးတော့အာသာရှင်စနစ်ကိုတိုက်ပွဲဝင်ရတယ်ဆိုးရဖြစ်လာပြီးတော့မှပြည်သူတွေကမေတ္တာဖြတ်သွားမှာကိုကျွန်တော်တို့မလိုလားပါဘူးအုပ်ချုပ်သူဆိုးရဆိုတာပြည်သူနဲ့ပဲနှီးသက်တာကောင်းပါတယ်တခြားခုနီနဲ့နှီးသက်နေတာစစ်တပ်နဲ့နှီးသက်နေတာမျိုးတွေဆိုးရအနေနဲ့စိတ်ခါကြဖို့ပဲရှိတယ်လို့ကျွန်တော်တို့ဆိုးရအောင်တည်နာစကားပြောချင်ပါတယ်ဆိုတာဒါရီကလည်းကျွန်တော်တို့တန်ချက်တွေမှာထည့်ပြီးတော့ဆက်ဆိုထားပြီးသားပါ
မြမရိုးရအတာတကြံပွဲတော်နဲ့တန်ကြပ်ထိုးတဲ့အလေထားကတော့ရိုးရအစင်လာတည့်ရဖြစ်ခဲ့ပြီးတော့အရင်အာနာရှင်တွေခေတုံးကပြည်သူတွေရဲ့လက်တွေ့ဘဝကိုထင်ဟတ်တဲ့တကြံတန်ကြပ်ထိုးခွင့်ပိတ်ပင်ခံခဲ့ရတာရှိတယ်လို့တန်ကြပ်စာသားတွေကိုစံစာကြိုတင်ရတာတွေလည်းရှိပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်ပြည်သူတွေရဲ့ဆန္ဒနိုင်ငံရဲ့လက်တွေ့အခြေအနေပြည်သူတွေရဲ့လက်တွေ့ဘဝကိုထင်ဟတ်စေမဲ့တကြံတန်ကြပ်တွေစံစာကင်းလွတ်ခွင့်ရမယ်လို့မျှော်လင့်ခဲ့ကြပေမဲ့လို့တကြံအတက်နေ့မှာပဲအာနာပိုင်းတွေဘက်ကတန်ကြပ်ထိုးခွင့်ကိုလိုက်လံပိတ်ပင်တားဆီးခဲ့တယ်လို့တကြံတန်ကြပ်အဖွဲ့တွေကပြောပါတယ်ရှင်
မဆုမဆုံဆန်းတင်ပြခဲ့တာပါရှင်ဒီနှစ်အတာတကြံမှာစကိုင်းတိုင်းချင်းတွင်းမြို့ပေမှာဆင်နွှဲကြတဲ့ချင်းတွင်းတကြံကစီကားတိုက်မြိုက်တယ်လို့တကြံနောက်ဆုံးရက်ဒီနှစ်အထိဆိုရင်ရေနှစ်သေဆုံးသူလည်း6ဦးအထိရှိခဲ့ပါတယ်ဒါပြင်မတော်တဆစိုက်ကယ်တိုက်မှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေလည်းများတဲ့အကြောင်းလူမှုအသင်းဖွဲ့တွေကပြောကြားပါတယ်ဆက်သွယ်ဆုံဆန်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းမိုးရွာခရိုင်ချင်းတွင်းမြေနဘေးမှာဒီနှစ်ထူးထူးခြားခြားပထမအဆုံးအကြိမ်ဖြစ်ချင်းတွင်းသကြံကိုကျင်းပခဲ့တာပါဒ တိုင်းဝန်ကြီးချုပ်ကိုယ်တိုင်ဖွင့်လှစ်ကျင်းပခဲ့တဲ့ချင်းတွင်းတကြံမှာလူသေးဆုံးမှုတွေရှိခဲ့ပါတယ်။ဒါဟာသက်မတ်ဧရိယာကိုကျော်လွန်ပြီးရေဆော့ကြတဲ့အတွက်သေဆုံးခဲ့တာဖြစ်တယ်လို့လည်းမုံရွာခရိုင်အတွင်းကလူမှုရေးလုပ်နေတဲ့ဂယုနာမြင့်မို့လူမှုရေးအသင်းကရုံးတာဝန်ခံကိုစန်းတင်ကအခုလိုပြောပြပါတယ်
။အချင်းနှင်းတကြံငါတော့ဟုတ်ပေါ့။ဒါနာငါရင်းနှစ်သေးတာများတော့ပါ။အဲဒီနေ့ပြီးတော့ခါလာလို့ပြောရဲခင်ဗျာလူငယ်လေးပါတယ်ခင်ဗျာနောက်တကလူလက်ပိုင်းနေပေါ်ရေဒီကေသိန်းဆိုင်ရှိတဲ့လူအိမ်ဘာလို့လာရှိရခင်ဗျာဟုတ်ကဲ့တမန်အရိယာတို့ကြော်ပြီးဖော်ကြတာဗျာအဲဒီတမန်နဲ့အရိယာကိုကြော်တယ်အဲ့ဘက်ကမတော်ဘူးလေလိုက်ပြောတယ်ပြောတဲ့ပြားကနေတို့ကအဲ့ဘက်ကိုကူးကြတာပေါ့လေဟိုကလေးတယောက်ကတော့တို့ကတော့ရိုးရိုးအကြမ်းနဲ့တို့ကတော့စောက်ကားတော့ပါတာပေါ့
တို့အတင်းအနေနဲ့ကတော့လူမှုကယ်ဆယ်ရေးလုပ်ငန်းတွေကိုတကြံကာလအတွင်း24နာရီလုံးတာဝန်ယူလုပ်ဆောင်ကြတဲ့အတွက်စိုက်ကယ်မတော်တဆဖြစ်တဲ့လူနာတွေကိုဆေးရုံဆေးခန်းတွေကိုအများဆုံးပို့ဆောင်ခဲ့ရတယ်လို့လည်းပြောပြပါတယ်
။ဒီဆိုင်ငယ်အစည်းအဝေးမှာများတာပါဗျာ။လူတို့ဘူးလေတာလို့အဲဒီသိမဝင်အောင်တော့ဒါတာရီမျိုးတွေများတာပါ။ဘူးလို့ဖြစ်တာပါဘူးလို့တော့မဟုတ်ပါဘူး။မျိုးရင်းမရမှဒီကျွန်တော်တို့ခုဖြစ်နေတာတွေကလူတွေမပိုင်းနေတာမှာတော့ကောက်နေရတာဗျာ။ဒီကြမ်းနဲ့တော့ဟိုမပတ်သက်ဘူးလို့တော့ပြောလို့ရတယ်လို့မပတ်သက်တယ်လို့လည်းပြောလို့ရပါလို့ဒီကိုလာရတာဟုတ်အဲဒါကြောင့်ဒါပြီးကျဲတော့စားပြီးမှပြန်ရတဲ့အခါကျတော့တို့ကတို့အချိန်မတိနိုင်မနဲ့ခက်တဲ့ဟာတွေများတာဗျမျိုးညာလို့နေရလေ24နာရီတာဝန်ယူတာဟုတ်အဲတူနေရခါပြီးကျွန်တော်တို့ဒီအကျနေအကျနေစီပေါ့နော်ဒီခုအကျနေစီကျွန်တော်ကကုန်တာဝန်ယူတာဆိုတော့ကျွန်တော်အဲ့မှာပဲဒီအသိဉာဏ်သားတွေကောင်ကောင်တရက်ကိုရောက်30 30မှာလေးတယ်အဲ့လိုပို့ထားပြီးတော့လူပဲကိုကြီးလေးလုပ်ပြီးကြတာလာ
ကြချင်းတွင်းတကြံကိုနေပေါင်းဆောင်ကနေလာရောက်ပြီးဆင်နွှဲခဲ့ကြတယ်လို့လည်းဆိုပါတယ
်ဒီနေ့တကြံတော့အဲလာတော့နေပေါင်းဆောင်များအတော်လေးများပါတယ်အဲကိုယ်နဲ့ကိုပြည့်နေနေအောင်များတယ်ကြ
ချင်းတွင်းတကြံပွဲမှာဇုံကြီး၅ခုထားပြီးကျင်းပခဲ့တာပါပြာကန်းဆုံးကလေးငယ်များအားကစားကွင်းဆုံးရေကစားမန်းတက်များဆုံးတဲ့ပဖို့အမှုပညာပြကန်းဆုံးနားနေစားတော့အပန်းဖြေဆုံးနေဖြစ်ပါတယ်ရေကစားမန်းတက်တွေမှာလဲနာမည်ကြီးအစိုးတော်တွေဖျော်ပြမှုတွေလည်းလုပ်နေတာပါအခုလိုမျိုးစီကားအောင်သိန်းထောင်ကနအကုန်ကြခံပြီးကျင်းပခဲ့တဲ့ချင်းတွင်းတကြံပွဲနဲ့ပတ်သက်လို့ဝေဖန်မှုတွေလည်းရှိနေတာပါဒီနှစ်မှာတော့နိုင်ငံတော်ဝန်လုံးမှာအစိုးရတာဝန်ရှိသူတွေကိုယ်တိုင်ကမကဋ္ဌလုပ်ပြီးတကြံပွဲတွေကိုကျင်းပခဲ့ကြတာဖြစ်ပါတယ်ရှင်
ရရှိမြန်ပြမြန်မာနိုင်ငံမှာငင်းငယ်ဤတံတွေငင်းငယ်ဤစကားတွေလွှမ်းပြီးတော့ငင်းငယ်ဤဆွနီးပိုးတွေလုံနေတဲ့အချိန်နှဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်မှာတော့တိုက်ပွဲတွေရပ်မသွားတဲ့အပြင်စစ်ပွဲကြောင့်မလို့ဒုက္ခသည်တွေမှာရေးပေါ်အကူအညီတွေပိုပိုပြီးတော့လိုအပ်လာနေပါတယ်။ဒါကြောင့်မလို့ကချင်စစ်ဘာကြောင့်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်ဆွနီးသွားဖို့ရှိပါတယ်။ပါဝင်ဆွနီးမင်းများလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့် production ကိုကျေးဇူးပါတယ်ခင
်ဗျာ။ VOE American တန်ရဲ့တိုက်ရိုက်လေလံဆွေးနွေးခန်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။မနေ့ဖန်အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်။အခုတော့မဟာတကြံအတက်နှစ်အတွက် VOE တိချစ်ပိဋကနာစင်စရာတိလက်ဆောင်ကိုထုတ်လွှင့်ပေးတော့မှာပါ။အစူရောဇော်ဝမ်းရဲ့တကြံမှုတခြင်းဖြစ်ပါတယ်။နာစင်ကြရအောင်ပါရှင်။
Yeah, yeah.
အစောတော်စောဝမ်းရဲ့တကြံမှုတခြင်းကိုနားဆင်ကြကြရတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရာသတင်းပတ်စင်ခန္ဓာတွေကိုနားဆင်ကြရမှာပါရှင်။အခုညနေပိုင်းစီစဉ်အဆုံးသတ်ခင်သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးသမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ထားစေဖြစ်တယ်လို့အင်ဂျီရောကပြောဆိုပါတယ်ဆီးရီးယားမှာအမေရိကန်တပ်တွေဆက်လက်ချထားဖို့သမ္မတထရန့်ကိုစီယုံပြောဆိုထားတယ်ဆိုပြီးပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကပြောဆိုလိုက်ပြီးမှအမေရိကန်သမ္မတအင်ဂျီရောကအခုလိုထုတ်ပြန်တာဖြစ်ပါတယ်ဆီးရီးယားနိုင်ငံမြို့တော်အနီးမှာပြီးခဲ့တဲ့သတင်းပတ်တုန်းကဓာတုလက်နက်နဲ့တိုက်ခိုက်တဲ့ဆိုတဲ့ဆွတ်ဆွဲချက်အပေါ်စုံစမ်းစစ်ဆေးနေတဲ့အချက်လက်ရှာအဖွဲ့ရဲ့လုပ်ငန်းတွေကိုကြားဝင်နှောက်ယှက်မှာမဟုတ်ဘူးလို့ရုရှားကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒူမာမြို့မှာဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုစုံစမ်းဖို့ဓာတုလက်နဲ့တမ်းမြေဆိုင်ရာအဖွဲ့ကဆီးရီးယားနိုင်ငံကိုအဖွဲ့တစ်ခုဆေးလွတ်ထားတာဖြစ်ပြီးဒီကနေ့မှာပဲဒီဟိတ်မြို့မှာအခြေအနေတွေနဲ့ပတ်သက်လို့အရေးပေါ်ဆွေးနွေးခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကျင့်ဝတ်ပိုင်းအရသမ္မတဖြစ်တဲ့သူမဟုတ်တယ်လို့တရားစီရင်ရေးကိုဟန်တာနှောက်ယှက်ခဲ့တဲ့အထောက်အထားတချို့လည်းရှိတဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမိသားစုတစ်ခုဌာနေပြန်လည်ဝင်ရောက်လာကြောင်းမြန်မာအစိုးရရဲ့ထုတ်ပြန်ချက်အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကပေးချပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကယ်ဆယ်ရေးနဲ့ဌာနေပြန်ရေးဆိုင်ရာမဟာမင်းကြီးအဘူခါလမ်ကအဲ့ဒီဌာနေပြန်သွားတယ်ဆိုတဲ့မိသားစုဟာဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့ဘူးခြင်းမရှိကြောင်းပြောဆိုလိုက်တာပါ။
တောက်တာနဲ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုံမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပြစီ။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။သတို့ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VO ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington. From Washington, this is VOA.